ါစေပါခင်ဗျာမြန်မာနိုင်ငံအတွင်းနာဂစ်မုန်တိုင်းတိုက်ခတ်သွားခဲ့တဲ့ဘေးတံကြောင့်မို့လို့ဒုက္ခဆင်းရဲရောက်နေကြတဲ့ပြည်သူတွေအတွက်အခုအခါမှာကယ်ဆယ်ရေးလုပ်ငန်းတွေနိုင်ငံခြားအဖွဲ့တွေကပါဝင်ရောက်ပြီးတော့ကူညီလှုပ်ကင်ပေးနေတဲ့အချိန်မှာမြန်မာစစ်အစိုးရကကယ်ဆယ်ရေးလုပ်ငန်းတွေရဲ့အဆင့်အတော့ပြီးပါပြီအခုအခါမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလုပ်ရမယ့်အချိန်ရောက်နေပြီဆိုပြီးတော့ကြေညာသွားတာတွေကျွန်တော်တို့ကြားလိုက်ရပါတယ်တခါပြီးခဲ့တဲ့တောက်ကြနေ့ကကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကိုယ်တိုင်ပဲမြန်မာနိုင်ငံကိုသွားရောက်ပြီးစစ်အစိုးရကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှင်နဲ့တွေ့ဆုံပြီးတော့ဒီနိုင်ငံခြားကယ်ဆယ်ရေးအဖွဲ့တွေကကျွမ်းကျင်တဲ့ပညာရှင်တွေပို့ပြီးတော့ထိထိရောက်ရောက်နဲ့ဝင်ရောက်လုပ်ကင်ခွင့်ပေးဖို့ပြောခဲ့ဆိုခဲ့တဲ့အခါမှာဗိုလ်ချုပ်မှုကြီးတန်းရွှင်ကနိုင်ငံခြားအဖွဲ့အစည်းတွေအနေနဲ့ဘယ်နိုင်ငံကပဲဖြစ်ဖြစ်ဝင်ရောက်ပြီးတော့လုပ်ကင်ဖို့ခွင့်ပြုမယ်ဆိုတဲ့စကားကိုရရှိခဲ့တယ်ဆိုတာလည်းပဲသတင်းတွေထဲမှာအားလုံးကြားကြပြီးဖြစ်မှာပါဒါပေမဲ့လို့အခုလက်တွေ့ပိုင်းမှာဒီနိုင်ငံခြားကနေပြီးတော့ကယ်ဆယ်ရေးပစ္စည်းတွေနဲ့ကယ်ဆယ်ရေးလုပ်ငန်းကျွမ်းကျင်ပညာရှင်တွေဟာသူတို့မျှော်မှန်းသလောက်မြန်မြန်ဆန်ဆန်နဲ့မြန်မာနိုင်ငံတွေကိုဝင်ရောက်ခွင့်မရတာမြန်မာနိုင်ငံကိုရောက်သွားပြီးတဲ့နောက်ပိုင်းမှာလည်းပဲတကယ်ဘေးဒုက္ခတွေ့နေရတဲ့ဒုက္ခတွေတွေအများအပြားရှိတဲ့နေရာဒေသတွေကိုသွားရေးလာရေးမလွယ်ကူဘူးဆိုတာတွေကိုကြားရပါတယ်ဒီလက်ပေါ်ပြီးတော့အခုစိုးစိုးဝါးဝါးကြားရတာကတော့ဒီဒုက္ခတွေစခန်းတွေမှာရောက်ရှိနေကြတဲ့ဒီလေဘေးဒုက္ခတွေကိုကိုယ့်ရဲ့ရရွာကိုပြန်ရမယ်ဆိုပြီးအတင်းမောင်းထုတ်နေတဲ့ဆိုတဲ့တဲ့င်းတွေထွက်ပေါ်လာတာပဲဖြစ်ပါတယ်။အဲဒါဒီကိစ္စတွေကိုကျွန်တော်တို့အခုသကောင်းမှာဆွေးနွေးဖို့ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေးလာသူဦးဝင်းမင်းဦးအောင်သူငိမ့်နဲ့ရန်ကုန်တိုင်းခရမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်သွင်းတို့ကိုဖိတ်ခေါ်ထားပါတယ်။အခုဦးစွာပထမရန်ကုန်တိုင်းအတွင်းမှာလည်းပဲကြောက်တန်းတို့ကော်မှုတို့မှာဒုက္ခတွေကိုကယ်ဆယ်ရေးပစ္စည်းတွေလုံလုံလောက်လောက်တောင်မှမပေးရသေးပဲနဲ့ကိုယ့်ရဲ့ကြေးရွာကိုကိုပြန်ကြဖို့ကိုယ့်ရဲ့ဒေသကိုကိုပြန်ကြဖို့ပြန်လည်ပြီးတော့မောင်းထုတ်နေရဆိုတဲ့တင်းကိုကြားရပါတယ်အဲဒီကိစ္စနဲ့ပတ်သက်ပြီးဥကြောသွင်းဘယ်လိုသုံးသပ်ရှုမြင်ပြီးလဲဆိုတာကျွန်တော်တို့ကြားပြရစီခင်ဗ
ျဟုတ်ကဲ့ခင်ဗျအခုအချိန်မှာကျွန်တော်တို့လည်းထိစပ်နေတဲ့ကျွန်တော်တို့လည်းထိစပ်သိရှိရတဲ့ဒေသတွေရဲ့အခြေအနေမှာကျွန်တော်ရန်ကုန်တိုင်းကတော့ ARD တိုင်းတော့ကျွန်တော်တို့လေဘေးတံကိုမခံစားရဘူးလို့ဆိုပြနေမဲ့လည်းပဲအချို့နေရာတွေမှာအလားတူခံစားရတဲ့အချက်တွေအများကြီးရှိပါတယ်အဲကျွန်တော်တို့ခရမ်းမြို့မှာဆိုလို့ရှိရင်လည်းပဲဒီယာဒေတာတော်တော်များများမှာလေပေးတန်ကြောင့်ခြေရတော်တော်များများမှာဒုက္ခတွေကျွန်တော်တို့ရရှိခဲ့ပါတယ်ဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်တို့ဒီဒုက္ခဖြစ်ခဲ့တဲ့လေပေးဒုက္ခတွေကိုတက်ဆိုင်အာဏာပိုင်တွေကနေပြီးတော့ပထမအစပိုင်းမှာဘာမှကျွန်တော်တို့အကူအညီတွေမပေးခဲ့ဘူးဒါအပြင်ကို73ရက်လေးကိုရောက်တဲ့အခါကျတော့မှတက်ဆိုင်အာဏာပိုင်တွေကနေပြီးတော့စစ်တပ်မှုတွေတိုင်းမှုတွေနော်အခြားကယ်ဆယ်ရေးဘော်ဒါလေးဆိုလို့ရှိရင်အလူရှင်တွေလာမယ်ဆိုပြီးတော့ဟန်ပြအနေနဲ့နေရာတနေရာမှာရွက်ဖြစ်တဲ့40လောက်ထိုးမယ်လို့ပြောပြီးတော့တကယ်တမ်းကျတော့10လည်းပဲထိုးခဲ့တာပြီးတဲ့အခါမှာတကယ်တမ်းတိုင်းမှုတွေစစ်တပ်မှုတွေမပါဘဲနဲ့ကျွန်တော်တို့ဒေတာဆိုင်ရာဟာခေါင်းဆောင်တယောက်ဖြစ်ခဲ့တဲ့မိုးရီဝင်းကြီးပေါ်ချုံမောင်သိမ်းမဲ့လာပြီးတဲ့အခါမှာအကြမ်းင်းမဲ့ကြည့်သွားတာပြီးတော့တကယ်တမ်းကိုပြောလို့လဲဆိုတော့ပြည်သူတွေကအခုအချိန်ထိဘာမှနိုင်ငံကနိုင်ငံကပ်ပေးတဲ့အထောက်ပံ့ကိုမရတာတွေကဒါဖိဆက်ကတွေ့နေရပါတယ်။ဒါအပြင်ကိုကွန်ရံကုန်းကော်မူဘက်မှာကျွန်တော်ရတဲ့တရင်အချက်လက်ဒီအရာမဖြစ်မနေကျွန်တော်တို့ဒီလမှာလည်းအပါဝင်မှာပဲမဖြစ်မနေလေဘေးတင်ခံရတဲ့ကျွန်တော်တို့ဟာဒုက္ခတွေကိုဘာမှကျွန်တော်တို့ဘုံတွေလည်းမရှိတော့တဲ့ဟာမိမိရဲ့နေရဒေသအရင်းကိုပြန်ကြမှုအဲကျွန်တော်တို့ဟာအခုအတင်းအဓမ္မစေလွတ်တာဟာဒါကျွန်တော်အနေနဲ့ဆိုလို့ရှိရင်ဟာဒီအချက်တွေကြောင့်အဓိကကျွန်တော်နှစ်ချက်ကျွန်တော်ပြောချင်ပါတယ်ပထမတစ်ချက်ကအဲဒီဒုက္ခတွေဒီအတွက်ကျွန်တော်တို့ဘယ်လိုစဉ်းစားကြမလဲဒုတိယအချက်ကတော့ဒီလောက်ဒုက္ခဝေအောင်ဆရာဖြစ်ခဲ့ရတဲ့အခြေအနေမှာကိုယ့်ပြည်သူကိုကိုယ်ပေးအောင်ဆရာများစွာကျွန်တော်တို့ဒဏ်ရာရအောင်ဆရာများစွာဒုက္ခတွေဖြစ်အောင်များစွာဘဝမဲ့အောင်ဤပေါင်းစုံနဲ့တောင်းမဲ့နေတဲ့ဒီအာဏာရှင်ကိုရောကျွန်တော်တို့ဘယ်လိုစဉ်းစားမလဲဆိုတဲ့အချက်ဒီကျွန်တော်တည်တည်တက်မဲ့ဆွေးနွေးကြပါခင်ဗျ
အဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တို့ရှေ့မဆက်ခင်မှာဒီကျွန်တော်တို့မြန်မာနိုင်ငံ ARD တိုင်းအတွင်းမှာမုန်တိုင်းတောင်ကိုအဓိကအများဆုံးခံခဲ့ကြရတဲ့ဒေသအဖြစ်နဲ့အားလုံးကသိထားပြီးဖြစ်ပါတယ်အဲ့ဒီဒေသတွေတဲကလပုတ်တာနဲ့ဘိုကလေးရောကတော့အဆိုးဆုံးပေါ့ခင်ဗျာအဲ့အခုဆိုလို့ရှိရင်ကျွန်တော်တို့ဒီကနေပြီးတော့ RFA ကနေပြီးတော့တယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းစုံစမ်းကြည့်တဲ့အခါမှာလပုတ်တာဘက်မှာရောဘိုကလေးမြို့နယ်ဘက်မှာရောဘုံကြီးကျောင်းတွေစာသင်ကျောင်းတွေမှာလာပြီးတော့ခိုးလုံနေကြတဲ့အိုးမဲ့အိမ်မဲ့ဒုက္ခတွေကိုသက်ဆိုင်ရာအာဏာပိုင်တွေကနေပြီးကိုရပြန်ကြဖို့လို့ပြန်ပြီးတော့မောင်းထုတ်နေတယ်အဲ့ဒီခါကျမှပဲကယ်ဆယ်ပစ္စည်းတွေကိုထိထိရောက်ရောက်ပေးနိုင်မယ်ဆိုပြီးတော့ပြောကြတယ်လို့လည်းကျွန်တော်တို့သိရပါတယ်ခင်ဗျအဲ့တော့ဒီ UNICEF Kaba, Kalimia, Yamungwe, Puega, Yashi, Abiosologi, the Boglimu Nerema, Doka de Sakan Shiku Shida and Nega, Eddie Shiku Saloma, Doka de Toro Nyamia, the Levon Domuloha, Gumishija, who Piamera Polites, who let the dinner general Jabare. Edo, Papillo, the Ladoma, Ome Emene, a wood attack, good who Doka Yonijare Ludego, a Jinzalo, a lot of them, Piambiro, sweep young kindly the Lesurago, the Cavalo, and Naman and I on Pinijabare. အခုစနေနေ့ကစင်ကာပူနိုင်ငံမှာကျင်းပပြုလုပ်တဲ့ဒီအာရှလုံခြုံရေးဆွေးနွေးပွဲမှာဆိုလို့ရှိရင်အမေရိကန်ကာကွယ်ရေးဝန်ကြီးကမြန်မာစစ်အစိုးရဟာဒီမုံတိုင်းကေဇယ်ရေးလုပ်ငန်းတွေကိုအချိန်မီမလုပ်ခဲ့တဲ့ကြောင့်လူတွေထောင်ထဲချပြီးတော့မသေးသမဲသေခဲ့ရတယ်ဆိုပြီးတော့တော်တော်ကိုပဲပြင်းပြထန်ထန်ပြောသွားတာကိုလည်းပဲသတင်းစာတွေထဲမှာကျွန်တော်တွေ့မြင်ကြရပါတယ်။အဲ့တော့ဒီမြို့ကကြုံး
င်ကျောင်းရင်ကခုနဒီဆရာပြောခဲ့တဲ့ဒီအချက်ကြောင့်ပါပဲအဲ့ဒါကဘာလဲဆိုတော့ဒီစစ်စွဲဘက်ကပြောနေတာကကေဇင်ရေးကာလကပြီးသွားပြီဟလာတက်လက်ထူတော်ရေးစတော့မယ်အဲ့ဒီစစ်နာချက်အောင်မှဖြစ်ရတာဖြစ်ပါတယ်အဲ့ဒီခါကျတော့အခုဒီဒုက္ခတွေရှိနေခြင်းအပြင်အခုနိုင်ငံတကာကဟလာပို့ပြီးတော့ဒီဟလာကုညီမဲ့သူတွေဝင်လာတာတွေပြည်တွင်းမှာရှိတဲ့နော်ဒီဟလာကုညီပြည့်တဲ့သူတွေကိုဟလာပို့ပြီးတော့နော်ဟလာတောင်းခွင့်ပြုတာတွေရှိလာတဲ့ချိန်မှာဒီနိုင်ငံတကာရဲ့ဒီဖိအားအောင်မှာပေါ့လေခုနကဒုက္ခတွေမျိုးတွေပေါ်မှာဆက်ရှိနေတယ်ဆိုတာကိုသူကမပြစေခြင်းတဲ့သဘောပေါ့နော်အဲသူပြစေခြင်းတဲ့သဘောကတော့ဟလာဒုက္ခတွေအားလုံးကအခုလိုဆွေးရနေကုညီလိုက်တဲ့အတွက်နော်ဟလာသူတို့ရဲ့ကေစိလုပ်ငန်းတွေပြီးသွားပြီသူတို့အဆင်ပြေသွားပြီအဲ့တော့သူတို့ရဲ့ကသူတို့ပြန်ပြီးတော့နော်တယ်လီထူတော်ရေးတွေလောက်ကြတော့မယ်အဲ့တော့အဲ့ဒီစားတွေအတွက်နော်နိုင်ငံတကာကနေအကူအညီပေးပါဆိုတဲ့ဒီဆွေးရကနော်အဲလှုပ်ရှင်တဲ့ပုံစံတိုင်းဝေအောင်လို့ဟလာအခုလိုမျိုးမော်ဒယ်ဒုက္ခတွေတွေပေါ့နော်ဒုက္ခထပ်ပေးနေတဲ့ဘောဖြစ်ပါတယ်ကျွန်တော်မြင်အဲ့လိုလှုပ်လိုက်ခြင်းအားဖြင့်ပြဿနာတွေကပိုဆိုးသွားမယ်နေထားမှာရှိပါတယ်ဘာကြောင့်လဲဆိုတော့ဒီဒုက္ခတွေအနေနဲ့ကသူတို့ရဲ့ရည်ပြန်သွားလို့ရှိရင်အဲ့ဒီဒီမှာကသူတို့ဒီနေထိုင်ဖို့ဟလာပြန်ပြီးတော့တော့ရှင်းတန်နိုင်ဖို့ဟလာထူထောင်ရေးလုပ်ဖို့အဲ့လိုအနေထားတွေမရှိသေးပါဘူးအဲ့ဒီခါကျတော့ခုနကဒီဟလာမုန်တိုင်းတန်ကြောင်းနော်ဟလာဒုက္ခရောက်ရတဲ့ကြားတဲ့အစာပြည့်ရတဲ့ကြားတဲ့မှာအခုဒီအစာအိမ်စာမရှိတဲ့နေရာကိုပြန်ဖို့ခံရတဲ့အတွက်ပို့ပြီးတော့ဒီဒုက္ခရောက်ပြီးတော့နော်ဒီအစာပြည့်လက်မှုနဲ့ဟလာဒီယောဂတန်တွေရနေပြီးတော့နော်ခံရဖို့နေထားဖို့များပါတယ်အဲ့ဒါအပြင်တချို့ဒုက္ခတွေလည်းသူတို့ရဲ့ရည်တွေမပြောင်းမဲနဲ့နော်ဒါနှိစက်ရဟလာဒီချောင်ပုံးပြည့်တဲ့နေသားမျိုးတွေဖြစ်တဲ့အတွက်နော်ပြဿနာတွေကကျွန်တော်ထင်တယ်အဲဟိုပို့ပြီးတော့ရှုပ်သားမယ့်နေသားမျိုးတွေဖြစ်နေပါတယ်အဲဆွေးနွေးဘက်ကစဉ်းစားတာကတော့ကျွန်တော်ကြည့်ရတာကဒီအချောင်ပြည့်တဲ့တခုလည်းသူတို့ဟိုပေးလိမ့်ရှိတာပေါ့နော်တင်းစားတယ်မလဲရေးနေတာကဒုက္ခတွေတွေအနေနဲ့ကဟာလာရေးရှိမှကိုကကိုမကူပဲတဲ့ပေါ့နော်ဟာလာအခုလိုပဲတောင်းရစားနေမှာကိုဟာလာသူတို့စိတ်ပူတယ်နော်ကိုကကိုကိုတာမရှိတော့မှာကိုဆိုရင်လည်းစရှိတဲ့ဖြစ်အဲအဲ့လိုမျိုးပြောနေတာကိုတွေ့ရပါတယ်ဟိုကျွန်တော်မြင်ပြောလို့ရှင်တော့ဆွေးနွေးအနေနဲ့အဲ့လိုစဉ်းစားတဲ့အနေထားကတော့လည်းလွယ်နေလို့ထင်ပါတယ်ဘယ်သူမှဟိုလက်မောက်ပါနော်ဟိုတောင်းပြီးတော့ဟလာအာဒီစားတော့ပြီးတော့နေထိုင်တဲ့ဘဝမျိုးကိုမလုပ်ချင်ပါဘူးသူတို့မှတကယ်ကိုပဲခက်ခဲနေရှိနေတဲ့အတွက်သူတို့ဒီသားတွေမှာမရှင်းတန်နေတော့တဲ့အတွက်အခုလိုမျိုးစက်နေတော့ဘယ်နဲ့တောင်းပြီးတော့သူတို့စားနေတဲ့အနေထားမျိုးတွေဖြစ်ပါတယ်အဲ့တော့ဆွေးရတဲ့နဲ့ဒီအချက်ကိုတေချာပြန်စဉ်းစားပြီးတော့အခုဒီကြံစည်အနေကြော်လာနိုင်ဖို့အတွက်ပေါ့နော်ဟလာဟိုပြန်စဉ်းစားဖို့ကောင်းတယ်လို့ကျွန်တော်ဟိုသုံးသပ်ပြီးတော့ဆက်စားရင်းဆွေးနွေးပြရတယ
်ဟုတ်ကဲ့ကျွန်တော်တို့လည်းပဲဒီမှာမုံတိုင်းစပြီးတော့တိုက်ခတ်သွားတယ်ဆိုတော့ကိုကသတင်းတွေကိုမပြတ်စုံစမ်းမေးမြန်းနေပါတယ်ဒီညာကြီးတကောင်မှာအိတ်နေကြတဲ့အချိန်မှာဒီလိုင်းလုံးကြီးတွေတုံးဝုံးနဲ့เนาะညာကြီးမင်းကြီးလာလို့ဒီအဝတ်တက်ထဲကိုတစ်ခုထွက်ပြီးတော့ပြေးလာကြတဲ့အချိန်ဘာပစ္စည်းမှလည်းမပါဘူးဘာငွေကြေးမှလည်းမပါခဲ့ကြဘူးဒီအပြင်ကိုဒီရှိတဲ့အိုးအိမ်ပစ္စည်းဥစ္စာအားလုံးလည်းပဲဒီလိုင်းတန်လေတန်နဲ့အကုန်လုံးဟလာပျက်စီးဆုံးရှုံးခဲ့တဲ့ဆိုတဲ့အချိန်မှာဒီလူတွေဟာဘယ်လိုလုပ်ပြီးတော့เนาะဘေးကနေပြီးတော့အကူအညီစောင့်ရှောက်မှုမရှိဘဲနဲ့ကိုယ့်ဘဝကိုပြန်ပြီးတော့ထူထောင်မလဲဆိုတာအင်မတန်ကိုဒါစဉ်းစားသင့်တဲ့ကိစ္စပါเนาะအခုဒီကယ်ဆယ်ရေးလုပ်ငန်းတွေပြီးပြီလို့အစိုးရကပြောပြီမယ်လို့ကကယ်ဆယ်ရေးပစ္စည်းတွေလုံးဝမရောက်ရှိတဲ့နေရာဒေသတွေလုံးဝမရသေးတဲ့ဒုက္ခတွေတွေအများကြီးရှိတယ်ဆိုတော့ကျွန်တော်တို့ကြားနေရပါတယ်ကိုအောင်သူငင်းရောဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုမြင်ပါလဲခင်ဗျာ
အပတ်မောက်ဆုံးနေနဲ့ကျွန်တော်ကိုဝင်းမင်းဟိုပြောခဲ့တဲ့အချက်ကိုကျွန်တော်နည်းနည်းခေတ်ဆက်ဆွေးနွေးချင်ပါတယ
်ဟုတ်ကဲ့
ဆိုအခုလိုဒုက္ခတွေနှင်ထုတ်နေတာကကျွန်တော်သုံးစားချက်ကတော့နှစ်ချက်ရှိပါတယ်ပထမတစ်ချက်ကစစ်အစိုးရဖြစ်တဲ့အားလျော်စွာပေါ့လေသူတို့ကလုံခြုံရေးဘက်ကအငြင်းကြီးတတ်တဲ့သဘောရှိပါတယ်ဆိုအဲ့တော့အငတ်ပြီးထိုက်နေတဲ့ဒီလူတွေကအခုလိုဖုန်းကြီးကျောင်းတွေမှာထောင်နဲ့ချီပြီးတော့စုယုံနေတယ်ဆိုတဲ့အနေထားတစ်ခုခုစုပူမှုဖြစ်လာမလားဆိုတာဒါသူ့ဘက်ကတွက်ပြီးတော့ဟိုစိုးရိမ်ကြတယ်အကြောင်းရှိပါတယ်ကျွန်တော်ကြောင့်မို့လို့လောလောဆယ်လူကိုခွဲထုတ်တဲ့အနေနဲ့ပြန်နှင်ထုတ်နေတယ်လို့ကျွန်တော်သုံးသပ်ပါတယ်။ကျွန်တ ကျွန်တော်တစ်ချက်ကဒုတိယတစ်ချက်ကတော့ဒီကျွန်တော်တို့ဟိုစေဆွေးရဲ့လောက်ရတစ်ချက်လုံးမှာပြုခဲ့ရတာဟိုဆေးရဲတယ်ဆိုတာမျိုးကဟိုမမြင်မကြားစေချင်ဘူးအားလုံးကအဆင်ပြေနေတယ်ချောမွေ့နေတယ်ဆိုတဲ့ဟာမျိုးပေါ့လေအဲ့တော့ဒီနေသားအောင်ပါပဲဟိုဆေးရဲတယ်ဆိုတော့ကျွန်တော်အမြင်ချက်စရာမဟုတ်ပါဘူးအိန္ဒိယလိုနိုင်ငံမျိုးလဲသူ့ကိုယ်သူအခုအချိန်ကြာဘူးဆေးရဲတဲ့နိုင်ငံကြီးလို့ပြောနေတော့မယ်ဆိုတဲ့အတိုင်းဆေးဆွေးရအားလုံးဘုံဘုံပြပြနဲ့ရှောက်လုံးနေတဲ့အခါကျတော့အကုန်လုံးကပူဆိုးရတဲ့အနေသားဖြစ်တယ်လို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကိုယ်သူကြီးရဲ့သုံးသက်ချက်တွေကိုကျွန်တော်ထောက်ခံပြီးပြောချင်တယ်ခင်ဗျာဒါပေမဲ့ကျွန်တော်တို့ပြောလဲဆိုလို့ရှိရင်ဟလာအဓိကဖြစ်နေတဲ့အခြေအနေကိုနိုင်ငံတကာအဖွဲ့အစည်းတွေကပုံမသိဖို့ရဲ့နောက်ပြီးတော့ဒီလောက်ကျွန်တော်တို့ဒုက္ခရောက်နေကြတဲ့ပြည်သူတွေကိုကျွန်တော်တို့ကပို့ပြီးတော့ဟာဖြစ်ရောက်တဲ့ဟလာကူညီမှုကိုပေးနိုင်မှုအခြေအနေတွေကိုပါကျွန်တော်တို့တွဲပြီးတော့ပြောတယ်ဟလာစဉ်းစားပြီးတော့လုံဆောင်သိနေလို့လည်းကျွန်တော်စီမှာထင်တယ်ခင်ဗျာတော့အမြင်တစ်ခုကျွန်တော်ပြောပြမယ်ဆိုလို့ရှိရင်အခုနိုင်ငံကအဖွဲ့အစည်းတွေကဟဲ့လားသူတို့ကိုယ်တိုင်ဝန်ခံပြီးပြောနေတာတကယ်ဖြစ်တဲ့ဒုက္ခတွေဒီစီကိုဟဲ့လားကုညီတော့ပိုင်ရေးပစ္စည်းတွေမရောက်နိုင်ဘူးသူတို့မှအခက်အခဲတွေအများကြီးရှိတယ်သူတို့ဝန်ခံကြတယ်။ဥပမာအခက်အခဲတွေတကယ်ကိုရှိနေကြတာပဲ။ဥပမာဘာသာစကားအခက်အခဲတွေပြီးတော့တကယ်တမ်းဖြစ်ခဲ့တဲ့ကျွန်တော်တို့ဘောတော့လဲဆိုတော့ဇေဘေးတင်ခံရတဲ့နေရာဒေသအတိအကျကိုရောက်ဖို့အတွက်အဲ့ဒါမျိုးပေါ်ကိုမပြေးလာနိုင်တဲ့ဒုက္ခတွေဒီနေရာဒေသအသီးသီးမှာပြန့်ရှင်းနေတဲ့ဒုက္ခတွေဒီစီကိုရောက်ဖို့အတွက်အခက်အခဲတွေသူတို့အများကြီးရှိနေကြတယ်။ကျွန်တော်အမြင်ကတော့အဲ့ဒီလိုအခက်အခဲတွေရှိနေတဲ့နေရာဒေသအသီးသီးမှာအဲ့ဒါကျွန်တော်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူဒီဒေသကြီးမှာရှိတဲ့ကျွန်တော်ရဲ့ပြည်သူတွေနဲ့တကယ်ပူးပေါင်းတွဲလုပ်နိုင်တဲ့အဲ့ဒါကျွန်တော်ပူးပေါင်းဆောင်ရွက်နိုင်ဖို့ပို့ပြီးတော့အဲ့ဒါကျွန်တော်တောင်းပန်တိုက်တွန်းပန်ကြားဖို့လည်းလိုမယ်လို့ကျွန်တော်သင်ပါတယ်။ဒီတစ်ခုဆင်းနေတင်ပါတယ်
ဟုတ်ကဲ့အခုဖြစ်ပေါ်နေတဲ့အခြေအနေတွေထဲမှာပေါ့လေဒီပြီးခဲ့တဲ့ရက်ပိုင်းတုန်းကမြန်မာအလင်းသတင်းစာတွေကနေပြီးတော့ဒီနိုင်ငံသားကနေပြီးတော့ချောကလက်ဖြောင်းနေပေးမှကျုပ်တို့တွေရှင်းတန်းနိုင်မှာမဟုတ်ပါဘူးဒီယော်နီချုပ်ဆက်မှာပေါက်နေတဲ့ဟင်းသီးဟိဝဲတွေစားပြီးတော့ဒီပန်ဝင်းညမှာရှိနေတဲ့မြစ်တွေချောင်းနေတဲ့ကနေပြီးတော့နားတွေစားမယ်ဖားတွေစားမယ်ကျုပ်တို့ဒီလိုနီးနဲ့လည်းပဲရှင်းတန်းနိုင်ပါတယ်ဆိုပြီးတော့ရေးလိုက်တဲ့ကိစ္စကတကဘာလုံးမှာဒီဥစ္စာရည်စရာပြက်လုံးတစ်ခုလိုဖြစ်ပြီးတော့ဒီသတင်းစာကြီးတွေမှာကောင်းတဲ့ကြီးတွေတက်ပြီးတော့ဒီလိုရေးခဲ့ကြတယ်အဲ့တော့တကယ်တမ်းလက်တွေ့ကတော့ဟိုမှာကယ်ဆယ်ရေးသွားနေကြတဲ့ပုဂ္ဂလိကအဖွဲ့အစည်းတွေနောက်ပြီးတော့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေကမြင်ခဲ့တွေ့ခဲ့ရတဲ့ဟာကဒီအခြေအနေကတမျိုးဖြစ်နေတော့ကဒီအစိုးရဘက်ကနေပြီးတော့ဒီညာနေတယ်ဆိုတဲ့ကိစ္စကိုအများကပိုးပြီးတော့ပြစ်တင်ဝေဖန်လာကြတာကိုကြားရပါတယ်နောက်ပြီးခဲ့တဲ့3နှစ်လောက်ကအိန္ဒိယသမုဒ္ဒရာထဲမှာဒီဆူနာမီလှိုင်းကြီးတွေရိုက်ခတ်ခဲ့တဲ့တုန်းကလူတွေအမြောက်အများသိမ်းနေချင်ပြီးတေခဲ့ကြတယ်အဲ့ဒီတုန်းကအင်ဒိုနီးရှားနိုင်ငံကတကမ္ဘာလုံးကနေကူညီမယ်ဆိုတဲ့ဟာကိုတခါတည်းလက်ကမ်းကြိုပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုနော်ဟိုအင်းနဲ့အားနဲ့လုပ်ခဲ့လို့လူတွေအသက်ပေးချမ်းသာရခဲ့တာတွေကိုအခုပြန်ပြီးတော့ဒီနိုင်ငံသားတွေမှာဒါကိုတစ်ဖက်ဝါပြောနေကြတယ်မြန်မာအစိုးရဘာဖြစ်လို့ဒီလောက်တော့မှရက်ဆက်တာလဲဆိုတာကိုလည်းပဲအဖြစ်တွေပြောနေကြတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်မြင်ရတော့ဒီအင်ဒိုနီးရှားနိုင်ငံမှာတော့မှပေါ့နော်တကယ်ခုနကဆရာပြောသလိုပဲနိုင်ငံတကာနေပြီးတော့လုံရင်းဝင်ပြီးတော့ဟလာနော်အကူအညီတွေကိုမြန်မြန်ဆန်ဆန်ပေါ့နော်မြန်မြန်ဆက်သားဟုတ်လားလုံနိုင်ခဲ့တာတောင်မှဒီကယ်ဆယ်ရေးနဲ့ကတိကူညီရေးကာလက3လတိတိကြာခဲ့တာဖြစ်ပါတယ်။အဲဒီခါကျတော့မြန်မာနိုင်ငံလူမျိုးမှာကခုနကလူဟုတ်လားအင်ဒိုနီးရှားမှာလူပေါ့နော်။ဒီနိုင်ငံတကာကူညီမဲ့အကူအညီတွေရောကူညီနိုင်မဲ့လူတွေရောချောင်းညင်တဲ့သူတွေဟာမြန်မြန်ဆန်ဆန်နဲ့နော်မဝင်နိုင်ခဲ့ပါဘူး။အခုဆိုလို့ရှိရင်နော်တလားဟုတ်လားနေပါရှိလာပြီဖြစ်ပါတယ်။အဲမြန်မြန်ဆန်ဆန်လည်းမတော်နိုင်နေတာရှိတဲ့ခါကျတော့ဒီကယ်ဆယ်ရေးနဲ့နော်ကူညီရေးကာလကကျွန်တော်မြင်ကဒီကုလသမဂ္ဂဒီထရေတွင်မူပြောခဲ့တယ်လို့ပဲပေါ့6လလောက်ထိတော့ကျွန်တော်ထင်တယ်အနည်းဆုံးကြားမနေတာရှိပါတယ်အဲအဲ့ဒီကာလအတွင်းမှာပေါ့နော်ခုနကမရောက်သေးတဲ့နေရာတွေအခုဆိုရင်50ရာခိုင်နှုန်းကျော်ကျော်မရောက်နိုင်သေးကြပါဘူးဘာကြောင့်လဲဆိုတော့ဒီလက်မဆွတ်တဲ့ခက်ခဲကြောင့်အများကြီးဟလာအာဒီမသွားနိုင်မလာနိုင်ဖြစ်နေကြပါတယ်ဟလာဒီစရစီခက်ခဲတွေအများကြီးရှိနေကြပါတယ်အဲ့တော့အဲ့လိုမသွားနိုင်တဲ့နေရာတွေအများကြီးရှိနေတဲ့အခါမှာအဲ့ဒီဒေသတွေမှာရှိတဲ့လူတွေရဲ့အသက်တွေကိုအများသွားကြည့်ဖို့ကပို့ပြီးတော့ခုနကဒီပြည်နယ်ထူထောင်ရေးထက်တွေထက်အရေးကြီးတာဖြစ်ပါတယ်အဲအဲ့လိုမျိုးသွားမကယ်တယ်လို့ရှိရင်တော့ကျွန်တော်မြင်ရဒီတယ်လီဖုန်းဘက်ကိုသွားလုလိုက်မယ်ဆိုလို့ရှိရင်တော့ခုနကနော်အခုညီမရတဲ့သူတွေကအများကြီးဟလာဒီစာရေးစာခေါင်းပါမှုနော်ဒီယောဂတန်းတွေကြောင့်အသက်ဆုံးရှုံးမှုတွေကဟလာနောက်ဆက်တွဲအကြီးကျယ်ဖြစ်လာမှာပေါ့ကျွန်တော်ဆိုရမှာဖြစ်ပါတယ်အဲ့တော့ဆိုရအနေနဲ့ကဒီနိုင်ငံတကာအထွေထွေတွေလည်းယူပြီးတော့နော်အခုဆိုလို့ရှိရင်လည်းဟလာဒီဒီအာရှမှာရှိတဲ့ကျောင်းရှင်တွေတချို့လည်းမြန်မာနိုင်ငံကိုရောက်နေကြပါပြီဟလာဘင်္ဂလားဒေ့ရှ်နိုင်ငံပဲကြီးကြီးနော်အင်ဒိုနီးရှားနိုင်ငံပဲကြီးကြီးထိုင်းနိုင်ငံပဲကြီးကြီးဒီဆူနာမီနဲ့ပတ်သက်တဲ့ဟလာအတွေ့အကြုံတွေသူတို့မှာအများကြီးရှိခဲ့ပါတယ်အဲ့တော့အဲ့လိုအတွေ့အကြုံတွေယူပြီးတော့เนาะမြန်မာနိုင်ငံမှာလည်းဟလာတကယ်ကိုအားလုံးကလည်းလက်ခံနိုင်တဲ့လက်တွေ့လည်းကြရတဲ့ဒီတင်းနေကပြတခုကိုဆွဲနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့လည်းရေးရှိကျန်တဲ့ထူထောင်ရေးကြလို့ရှိရင်လည်းအကူအညီတွေအများကြီးဆက်ရမယ်နေတာရှိပါတယ်အဲ့လိုမဟုတ်လို့ရှိရင်တော့အခုဒီကယ်ဆယ်ရေးကာလမှာတော့မှเนาะဒီလုံလောက်တဲ့အကူအညီရမှာမဟုတ်ပါဘူးအခုဆိုရင်တရုတ်နိုင်ငံနဲ့ရှင်းကြည့်ပါဟလာတရုတ်နိုင်ငံမှာကเนาะအသေးအပြောင်းနှုန်း နာဒီတခေါက်တဲ့လူကြီးเนาะမြန်မာနိုင်ငံနဲ့ရှင်လို့ရှင်နဲပါတယ်ဒါပေမဲ့သူတို့ရှိမှရတဲ့အကူအညီအလွန်များကြတာဖြစ်ပါတယ်ဟလာအင်ဒိုနီးရှားနိုင်ငံမှာဆူနာမီဖြစ်တဲ့အချိန်မှာလည်းเนาะဒီဘီလီယံနဲ့ချီပြီးသူတို့အကူအညီရခဲ့တာဖြစ်ပါတယ်အဲ့ဒါဘာကြောင့်လဲဆိုတော့ခုနကလို့ဟလာဒီစွန့်ညင်သူတွေနဲ့ပူးပေါင်းပြီးတော့เนาะဒီသင်္ကေတကြည့်ရတခုကိုဟလာလက်တွေ့ကြကြဆွေးနွေးခဲ့တဲ့အတွက်ဖြစ်တာကြောင့်မလို့မြန်မာနိုင်ငံမှာလည်းအဲ့လိုလုံနိုင်မယ်ဆိုလို့ရှိရင်တော့ဟလာဆွေးရတဲ့အတွက်ကောပြည်သူတွေအတွက်ကောအထူးသဖြင့်ဒုက္ခသည်တွေအတွက်အဲနည်းနည်းစိတ်သက်သာရာရမယ်နေသားမျိုးဖြစ်သွားနိုင်ပါတယ်အဲ့လိုမလုပ်နိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဆုံးရှုံးမှုတွေအများကြီးကျွန်တော်ပြီးတော့ now challenge တွေအတွက်လည်းအများကြီးကျွန်တော်ထင်တယ်ဒုက္ခရောက်မယ်နေသားရှိပါတယ်ဘယ်နိုင်ငံဆွေးရမကမှကိုယ်ရည်ရည်ရှိတော့မှာမဟုတ်ပဲနဲ့အဲရမယ်ဒီငွေတွေအားလုံးကတော့မရတော့ဘဲဖြစ်သွားမှာကျွန်တော်စိုးရင်ရပါတယ
်အဲအဲ့တော့
ဟုတ်ကဲ့ကျွန်တော်ဆက်ပြောကြရခင်ဗျာ
ဟုတ်ကဲ့ပြောပါကိုအောင်သူငယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်မြင်တာကတော့အခုလက်ရှိအနေအထားမှာယုံကြည်မှုပြဿနာရှိနေတယ်လို့ထင်ပါတယ်ဆိုတော့စစ်ဆေးရအခုအလူငွေပေးကြပါဆိုပြီးတော့ဟိုသူ့အကူအညီကိစ္စတွေမှာလည်းဟိုပြည်တွင်းကလည်းမကူရသလိုနိုင်ငံတကာဘက်ကလည်းအခုဆိုလို့ရှိရင်ဂရီးပေးတာစမ်းတရာလောက်ပဲရှိရဆိုတော့ဒါစစ်ဆေးရပေါ့ဟိုမယုံကြည်တဲ့အနေအထားပြနေပါတယ်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်အနေနဲ့ဟိုမြင်တဲ့အချက်တွေရှိတာကတော့လက်ရှိအခုသဘာဝဘေးရန်ရဲ့ကာကွယ်ရေးကော်မတီဆိုတဲ့နေရာမှာလူမှုကယုံကြည်တဲ့ကိုယ်စလေတချို့ကိုထပ်ပြီးတော့ဖြစ်ဆက်ဖွဲ့စည်းမယ်ဆိုလို့ရှိရင်လောလောဆယ်အနေထားတော့ယုံကြည်မှုတက်လာစရာအကြောင်းရှိပါတယ်။ဆိုတော့နောက်တစ်ခုကတော့အခုပြင်ညာရတဲ့အတိုင်းပဲဒီအခုပစ္စည်းတွေကိုဟိုမသမာမှုလုပ်တယ်ခိုးရောင်းစားတယ်ဆိုလို့ရှိရင်အရေးယူမယ်ဆိုလို့ရှိရင်ဒီကော်မတီနေနဲ့တော့ဟိုပို့ပြီးတော့လှုပ်ဆောင်နိုင်မှုလည်းတက်လာမယ်ပိတ်ခါလည်းတက်လာမယ်လို့ယူဆပါတယ်။နောက်တစ်ခုကတော့နိုင်ငံတကာအကူအညီတွေနဲ့ပတ်သက်လို့ကတော့လက်ရှိတိုင်းပြည်ထဲမှာဒီလိုနေလို့မရနိုင်ပါဘူး။တိုင်းပြည်ပြင်ပကိုဆက်ပြီးတော့ဟိုလော်ဘီလုပ်ရမယ်နောက်တစ်ခါနိုင်ငံတကာပို့ပြီးတော့ဟိုချီချီရောက်ထူဖောက်စည်းရုံးမှာပဲပို့ပြီးတော့အောင်မြင်နိုင်မဲ့လားလာရှိပါတယ်လက်ရှိဒီတန်းတရားနဲ့ဆိုတာကတော့ခုနကကိုဝင်းမင်းဆွေးနွေးသလိုပါပဲကျွန်တော်တို့လက်ရှိကျယ်ဆယ်ရေးအတွက်တော့မလောက်နိုင်ဘူးလို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီနိုင်ငံတကာအလှူရှင်တွေစီးပွားပွဲမှာတော့ကဒီမြန်မာနိုင်ငံအတွက်တန်းတရားကြော်ပေးမယ်လို့ပြောသွားခဲ့ကြတာကတော့သူတို့ကဒီနေရာမှာမြန်မာအစ်အစိုးရအနေနဲ့ကကျယ်ဆယ်ရေးလုပ်ငန်းတွေကိုတကယ်တမ်းထိထိရောက်ရောက်နဲ့ဒီလိုအပ်တဲ့နေရာတွေလိုအပ်တဲ့ဒုက္ခသည်တွေစီကိုကယ်ဆယ်ပစ္စည်းတွေပေးဖို့နိုင်မယ်ဆိုလို့ရှိရင်သူတို့အနေနဲ့နောက်ထပ်ပေးဖို့ဝန်မလေးပါဘူးလို့သူတို့စကားခံထားတာတော့ရှိတာပေါ့ခင်ဗျာဟိုတနေ့ကသတင်းစာထဲမှာလည်းပဲသူတို့ကသံပေါင်းပေါင်း1000တောင်းတာကိုဒါတော့သန်း200တောင်ပြည့်အောင်မရဘူးဆိုပြီးတော့အလှူရှင်တွေကိုအပြစ်ပြောနေတာလည်းပဲတွေ့လိုက်ရတယ်ခင်ဗျာအလှူရှင်တွေကိုအပြစ်ပြောတယ်ဆိုတာကအလှူရှင်တွေကိုယ်တိုင်ကလည်းပဲသူတို့ပေးတဲ့ကမ်းတဲ့ပစ္စည်းတွေကယ်ဆယ်ပစ္စည်းတွေဟာစားနပ်ရိက္ခာတွေဟာတကယ်လိုအပ်တဲ့နေရာတွေကိုရောက်တယ်ဆိုတာသူတို့မြင်မြင်ကြားကျင်တာကိုအဲ့တော့ဒါအောင်လည်းပဲအလှရှင်တွေတို့အပြစ်ပြောလို့တော့မရဘူးပေါ့ခင်ဗျာဒီစောစောပိုင်းတော့ကျွန်တော်ပြောခဲ့တဲ့အတိုင်းပဲဒီကျွန်တော်တို့ကြားခဲ့တာရန်ကုန်တိုင်းထဲကကြောက်တန်းမြို့နယ်မှာကိုပဲဒုက္ခသည်စခန်း39ခုကိုသူတို့ရှင်းထုတ်လိုက်တယ်လို့ပြောတယ်နေကြားရတယ်ခင်ဗျာအဲ့ဒီမှာဝလုံးအလုံး20နဲ့တရပတ်တချို့ပေးပြီးတော့ကိုရွာကိုပြန်ပြီးတော့သွားအိမ်ဆောက်ကြပါညာဆိုပြောလှုပ်လိုက်တယ်ဆိုတာတွေလည်းသတင်းတွေကြားရတယ်အဲ့တော့ဥကြော်သွင်းအနေနဲ့ကောအဲ့ဒီခရမ်းတို့ကြောက်တန်းတို့ကော်မှုတို့အဲ့လားအဲ့ဒီနေရာတွေဘက်ကဟိုသိထားတာလေးတွေရှိရင်နည်းနည်းဖြည့်ဆွက်ပြီးတော့ကျွန်တော်တို့ဟိုပြောပြပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဥမာအပြည့်ဆိုလို့ရှိရင်ကျွန်တော်တို့ခရမ်းမှာဆိုကြပါစို့ဗျာကျွန်တော်ခရမ်းမှာဆိုလို့ရှိရင်ဟလာဒုက္ခလေတွေအတွေ့ဟလာစကန်ကေစစ်ကန်တခုကိုဟလာကြီးကြီးမားမားကေစစ်ကန်တခုတို့ဖွင့်ဖို့ဆိုပြီးတော့လုပ်တယ်ဟာရက်ပြင်းတဲ့ကိုအာတဲ40စောက်မယ်စောက်ပြီးတဲ့အခါမှာလက်ခံတယ်ဒါပေမဲ့တကယ်တမ်းစောက်တဲ့အခါကျတော့ရက်ပြင်းလေးက10လဲလောက်ပဲကျွန်တော်တို့ပေါ့လေတကယ်တမ်းဒုက္ခဖြစ်တဲ့သူတွေကိုလည်းပဲဟလာကျွန်တော်ပထမတော့ကျွန်တော်တို့တကယ်တမ်းဒုက္ခဖြစ်တဲ့သူတွေကိုကေစစ်ကန်မှာထားပြီးတော့ဟလာကျွန်တော်တို့ကေစစ်ဖို့အတွက်သူတို့စီစဉ်ကြတယ်အမှန်တကယ်ကျတော့တကယ်အနာပိုင်တွေကထိရောက်စွာမလုပ်နိုင်ရဘူးဟလာသူတို့ကိုယ်တိုင်ကလည်းပဲတကယ်တမ်းဖြစ်တဲ့လေဘေးဒုက္ခတွေအပေါ်မှာထားရဲစေတနာပြီးတော့ကကျွန်တော်တို့ဟလာလေဘေးဒုက္ခတွေအပေါ်မှာရှိထားတဲ့စေတနာလုံးဝမရှိကြဘူးဆိုတော့ကျွန်တော်တို့တွေ့ရတယ်ဒီအခက်အခဲတွေကဒီလိုစေတနာမရှိမှုတွေဟာအနာပိုင်ကြီးရဲ့စေတနာမရှိမှုတွေဟာအဲကျွန်တော်တို့ဒုက္ခတွေပြည်သူတွေအတွက်အများကြီးပါလို့လဲဆိုတော့ဟလာအဲလူနေမှုချက်စင်းဝင်လာမကဘူးစိတ်သက်ပါပါလို့ဆိုတော့ပြက်ပြောင်းအောင်ဆောင်ရွက်မှုလို့ကျွန်တော်ကဆွတ်ဆွတ်ပြီးတော့ပြောချင်တယ်ဟလာအဲ့ဒီမှာကျွန်တော်တို့ပါလို့ဆိုလို့ချင်းကျွန်တော်တို့ဒေတာရဲ့အတွေ့အကြုံလိုပဲဟလာတကယ်ပါလို့ဆိုတော့ဒုက္ခတွေစကန်ကိုစောက်ပြီးတဲ့အခါကျတော့ဟလာဒီသက်ဆိုင်အနာပိုင်ကြီးလဲပြန်သွားပြီးတော့ဒုက္ခသည်စကန်တွေကိုချက်ချင်းပဲပေါ့လေဟလာကျွန်တော်တို့ဖြတ်သိမ်းပြီးတဲ့အခါဒုက္ခသည်တွေကိုချက်ချင်းပဲပေါ့လို့ဆိုတော့တက်ဆိုင်အရွာတွေကိုပြန်ရမယ်ဆိုပြီးတော့ဟလာအမိတ်ထုတ်တာမျိုးကျွန်တော်တို့လုပ်တယ်ဟလာဒုက္ခသည်တွေအတွက်ပေးလိုက်တဲ့ဟလာမိုးကဖြင်းစားတွေကိုငကူလုံးကဟလာတက်ခံရေးပုံမျိုးကြီးကနေပြီးတော့ဟလာလှူဒန်းတာဖြစ်တယ်လှူဒန်းမှာဖြစ်တယ်အဲ့ဒီဟလာစိုင်လန်းကိုဆိုလို့ရှိရင်ဘယ်သူမှမပြည့်အောင်ဖြတ်တဲ့လူကိုတရားစဲမယ်ဆိုတဲ့အဒီတက်ခံရေးပုံမျိုးကြီးမျိုးနဲ့အတွေ့အမှုကချင်းချောက်ပြီးတော့ကျွန်တော်တို့ပြော ကြောက်ခဲ့တယ်။တကယ်လည်းမလို့ဆိုတော့ကခုနလိုအလူရှင်တွေကလာလူတဲ့အခါကျတော့ဟာကြံ့ခံပုံပြွေးဆိုတဲ့စာရမ်းမပဘဲနဲ့ဟာဒိုင်းမွန်ဒရာဂွန်ဆိုတဲ့စက်ယုံကလှူတာဖြစ်နေပြန်တယ်။ဆိုတော့စက်တီဒီပေါ်ကျွန်တော်တို့ဆိုတာကအတိကခုနပြောတဲ့ဟာတောက်တန်းဒေတာမှာအတိကပြောချင်တဲ့ common ကွန်ရကွန်ဒေတာတွေမှာဆိုရင်ဟာအခုဒုက္ခတွေဒီကမြို့ပေါ်မှာဒုက္ခတွေစခန်းမှာနေရတဲ့နေသူဟာတက်ဆိုင်ရာကျွန်တော်တို့မိသားစုတွေတက်ဆိုင်ရာဆွေမျိုးတွေနဲ့အတူတွဲပြီးတော့နေပါရဲ့နဲ့ဟာအဲ့ဒီဒုက္ခတော့လေဘေးတင်ခံရတဲ့ရွာတွေကစင်းရဲစရာတွေကိုကြည့်ပြီးတဲ့အခါမှာရှိနေတဲ့မြို့ပေါ်ကလူတွေကိုအဲ့ဒီစင်းရဲစရာတွေတက်ပြီးရွာတွေကိုပေါက်တယ်ဆိုတော့အတင်းနှင်းတုတ်နှင်းတုတ်တဲ့အထိအစင်အထိအခုတပြေးပြေးလှုပ်လာတာကိုတွေ့ရတယ်။ဒါသာဆိုလို့ရှိရင်ကျွန်တော်တို့ဟလာကျွန်တော်တို့အမြင်နဲ့ပြောမယ်ဆိုလို့ရှိရင်ဟာတကယ်ကိုဟလာလူအခွင့်အရေးကိုကျွန်တော်တို့ပေါက်တော့လဲချိုးပေါက်ပြီးတော့လူသားချင်းစာနာမှုကင်းမဲ့စွာဆက်ဆံနေတဲ့အခြေအနေမျိုးဟာကျူးလွန်လာတာဆိုတာကိုကျွန်တော်တို့တွေ့နေရတယ်ဒီပေါ်မှာကျွန်တော်တို့ပြောလဲဆိုတော့ကရှင်းပြဆုံးလက်မိပါတယ
်ဟုတ်ကဲ့ဒီတွင်းကပုဂ္ဂလိကအလှူရှင်တွေကနေပြီးတော့တကယ်တမ်းဒုက္ခရောက်တဲ့အဲ့ဒီပင်လယ်ကမ်းခြေဒေသတွေဘက်ကိုသွားပြီးတော့လှူချင်းတန်းညင်တယ်ဆိုတာတော့မှလမ်းမှာမော်တော်ကားတွေကိုဖမ်းပြီးတော့တားထားတာတို့ကားတွေကိုခဏသိမ်းထားတာတို့စတဲ့ဟာတွေလည်းကြားရတယ်နောက်ပြီးတော့တချို့ချင်းလျှောက်ပြီးတော့ပြန်မောင်းထုတ်တယ်ဆိုတဲ့တဲ့တွေလည်းကျွန်တော်တို့ကြားရတယ်တကယ်တမ်းအထိနာတဲ့နေရာဒေသတွေမှာကားလမ်းဆိုတာလည်းမရှိဘူးမရှိတဲ့အတွက်ကြောင့်စံအိတ်လှူခြင်းလို့ရှိရင်တံမှန်ငှားပြီးတော့စံအိတ်ကိုတံမှန်နဲ့တကူးတကသွားပြီးတော့ပို့ရတယ်ဆိုတာလည်းကျွန်တော်တို့ဒီမှာကြားတယ်အဲဒီလောက်တောင်မှဒုက္ခရောက်နေကြတဲ့နေမြေတွေမှာနော်ဘယ်လိုလုပ်ပြီးတော့နော်ပြန်ပြီးတော့ကိုယ်ရွာကိုပြန်ထူထောင်မလဲဆိုတော့ဟိုမိကုန်းကလည်းပဲတော်တော်စဉ်းစားကြကောက်ပါတယ်အဲ့တော့အခုအခါမှာကုလသမဂ္ဂအဖွဲ့ကရောနောက်ပြီးတော့ဒီ UNICEF တို့နောက်ပြီးတော့ဒီအပြင်က World Vision တို့ Save the Children တို့စတဲ့ဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကရောအကုန်လုံးဒီဒုက္ခသည်တွေကိုခဏတစ်ပြုတ်ဒုက္ခသည်စကားမှာထားပြီးတော့သေသေးချာချာကူညီပေးရစေအောင်ဆိုပြီးတော့မေတ္တာရက်ခံနေတာလေကျွန်တော်တို့ကြားရတယ်အဲ့တော့ဒီအချိန်တွေမှာရှေ့ဆက်ပြီးတော့ဘယ်လိုစခန်းသွားကြမလဲဆိုတာတေးတေးချာချာတော့အစီအစဉ်ချပြီးတော့လှုပ်တင်တယ်လို့အကဲကပုံကိုယ်တွေအကုန်လုံးကလည်းပဲပြောနေဆိုနေကြတာပဲကိုအောင်သူငိမ့်တို့ရောဒီကိစ္စတွေနည်းနည်းတော့သုံးသပ်ပြပါအောင်ခင်ဗျဟု
တ်ကဲ့ခင်ဗျအခုလက်ရှိဟိုအဓိကကြတာကတော့စစ်အင်ရှင်ဖြစ်တဲ့စစ်ဆိုးရဘက်ကတော့ပုံပြီးတော့အရေးကြီးပါတယ်ကျွန်တော်စစ်ဆိုးရမှာကြတော့အခုလက်ရှိအမျိုးသားသဘာဝဘေးအန္တရာယ်ကာကွယ်ရေးကော်မတီဆိုတာဖွဲ့ထားတာရှိပါတယ်ဆိုဗိုလ်ချုပ်သိန်းစင်ကဦးစီးရပါဆိုတော့ဒါပေမဲ့တကယ်တကယ်ဆုံးဖြတ်ပြီးတဲ့သူကကြတော့ဗိုလ်ချုပ်တန်းရွှေဖြစ်နေတယ်ခင်ဗျဆိုတော့နောက်တစ်ခုကအခုခုနဟိုဦးခင်မောင်ကြီးပြင်ပြသွားတဲ့အတိုင်းပဲပေါ့နော်ဆိုတော့အောက်ခြေမှာဖြစ်နေတဲ့အနေထားတွေကလည်းဒေသတစ်မျိုးဆိုလိုလိုစီးကမ်းတွေဖြစ်နေတယ်ဆိုတော့အဲ့ဒီအနေထားမှာကျွန်တော်အမြင်ကတော့ဟို one stop service ဆိုတာမျိုးပေါ့နော်နိုင်ငံတကာနဲ့လက်ဆက်ဆံမှုအကူအညီကိစ္စတွေအားလုံးကိုစီမံခန့်ခွဲဖို့ဖေချာထိန်းချုပ်နိုင်တဲ့ဌာနတစ်ခုဖွင့်ဖို့လိုတယ်လို့ကျွန်တော်ယူဆပါတယ်။ဆိုတော့နောက်တစ်ခုကကြတော့ဒီဌာနကလည်းဟိုဖေချာသတ်မှတ်ကြဌာနနဲ့စီကံနေတိုင်းစနစ်တကျလုပ်ဖို့နဲ့ဟိုလက်ရှိဆိုပါစို့ပြောင်ဒီတိုင်းကတိုင်းမှုလို့ရန်ကုန်တိုင်းတိုင်းမှုလို့အားလုံးကိုလည်းဒီကော်မတီအောက်မှာဆွဲချဲ့ပြီးတော့အားလုံးတပြေးညီနဲ့ဖေချာစနစ်တကျကိုလုပ်ဖို့လိုအပ်ပါလိမ့်မယ်။ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်အကူအညီတွေကဒေလျာနဲ့နောက်တစ်ခုကကြတော့လက်ရှိဟိုအခုဟိုဒုက္ခရောက်နေတဲ့အနေထားကလည်းသဘာဝကပ်ပြီးရနေပြီးတော့လူလုံးကပ်ပြီးဆက်ပြီးတော့ဖြစ်သွားနိုင်တဲ့အလားအလာဒီကိုကျွန်တော်တို့တွေ့နေရပါတယ်ခင်ဗ
ျဟုတ်ကဲ့ဟိုကျွန်တော်တို့ဒီတရုတ်ပြည်မှာငရင်တန်းကြီးအကြီးတက်ခံရတဲ့အခါမှာဒီတရုတ်ပြည်သူတပ်မတော်ကနေပြီးတော့စစ်သားတွေသိမ်းနဲ့ချီပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေသွားပြီးလုပ်ကြတယ်ဒီအပြည့်အစုံဆုံးရှုံးတာတွေကိုသွားပြီးတော့ရှင်းကြလင်းကြတယ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့တပ်မတော်သားတွေအဲ့လိုထောင်းနဲ့တောင်းနဲ့ချီပြီးတော့ဒီဒုက္ခရောက်တဲ့နေရာတွေမှာဒီမြောင်းတွေပါလေပြန်ပြီးတော့စနစ်တကျနဲ့ပြန်ပြီးဖောက်လုပ်ပေးဖို့လို့အိမ်တွေတဲတွေဝိုင်းပြီးတော့စောက်ပေးတာမျိုးတို့လုပ်လို့မရဘူးလားဆိုတာလည်းကျွန်တော်မေးခွန်းထုတ်ဆရာတွေပေါ်လာတာပေါ့ခင်ဗျာကျွန်တော်တို့အချိန်ကနေပြည့်တော့မယ်အဲ့တော့ဥကြော်တဲ့ပြောစရာရှိရင်ပြောပါအောင
်အဲ့ကျွန်တော်ပြောစရာရှိတာကတော့လေအတိကတော့အခုလိုကျွန်တော်တို့ကယ်ဆယ်ရေးလုပ်ငန်းတွေကိုဟလာကျွန်တော်တို့စစ်အစိုးရကဆောင်ရွက်လို့ပြီးပြီလို့ပြောတဲ့သကလုံးကလွန်ဆန်မှာပေါ့လို့လဲဆိုလို့ရှိရင်ဟလာမှားယွင်းနေပါတယ်ဟလာကယ်ဆယ်လုပ်ငန်းတွေကိုပြည့်ပြတ်အောင်အမြန်ဆုံးဆောင်ရွက်နိုင်ဖို့အတွက်နိုင်ငံတကာကဆီလုပ်ထားတဲ့ကယ်ဆယ်ရေးအဖွဲ့တွေနဲ့အတူတူပူးပေါင်းပြီးတော့စစ်အစိုးရကအပြည့်အဝကူညီဆောင်ရွက်ပေးဖို့လိုအပ်နေပါတယ်ဆိုတာလဲကျွန်တော်ပြောချင်တယ်နောက်တစ်ခုကတော့ဟလာဒီလေဘေးတင်ခံရတဲ့ဒုက္ခတည်းဒီထဲမှာဟလာမိမဲ့ဖတ်မဲ့ဖြစ်သွားတဲ့ကလေးငယ်ကြီးပြီးသွားတဲ့အခါမှာမိသားစုတစ်စုလုံးပျက်စီးသွားတဲ့အတွက်ကြောင့်တယောက်တည်းကြံရိပ်ခဲ့ရတဲ့လူတွေရဲ့စိတ်ပိုင်းဆိုင်ရာအရာဖိနှိပ်ခံရမှုတွေကိုပြက်ပြေသွားရအောင်လည်းပဲဟာတကယ်တမ်းတာဝန်ရှိနေတဲ့ဟလာအာဏာပိုင်တွေအနေနဲ့အမြန်ဆုံးတီးခြားလုပ်ငန်းတစ်ခုအနေနဲ့ကယ်ဆယ်လုပ်ငန်းတစ်ခုအနေနဲ့ကိုအမြန်ဆုံးဆောင်ရွက်တိတ်တယ်ဆိုတာပါကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကိုအောင်သူချင်းကပြောအောင်မလား
ဟုတ်ကဲ့ခင်ဗျာဟိုလက်ရှိအခြေအနေကတော့ကျွန်တော်တို့တိုင်းပြည်မှာကြုံနေရတဲ့ဟာကိုပြဿနာကိုအမှန်တမ်းအသိအမှတ်ပြုပြီးတော့ဟိုတကယ်ဖြေရှင်းမှုလိုအပ်ပါတယ်ဆိုတော့ဒီပြဿနာကိုမရှိသေးအောင်ဖုံးဖြီးပြီးတော့ဆက်လုပ်နိုင်မယ်ဆိုလို့ရှိရင်ကတော့ကျွန်တော်တို့ကိုဆိုးတဲ့ဟိုလူလုတဲ့ကပ်ပေးမျိုးကြုံရပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ဦးဝင်းမင်းရောခုနကပြောခဲ့တဲ့အပေါ်မှာပြန်ပြီးတော့သုံးသပ်ဆရာရှင်ပြောပါအောင်ခင်ဗျာ
ဟုတ်ကဲ့အဓိကတော့ဒီကိုအောင်သူပြောတဲ့အပေါ်မှာပေါ့နော်ဟုတ်လားဘာကြောင့်အခုလိုပြဿနာကိုဖုံးခွဲရလဲဆိုရင်ကျွန်တော်မြင်ရဒီစစ်ဆေးအနေနဲ့ကဒီထွတ်ထွတ်ဘုံကြောင့်မိသက်ရှိပေါ့နော်အစာပိုင်းမှာတော့ဒီပြဿနာရဲ့ဒီကြီးမားမှုနဲ့နှစ်ဆိုင်မှုကသူကတေချာမတိခဲ့တာရှိပေမဲ့နောက်ပိုင်းတိလာတဲ့အခါမှာပြဿနာကတိတ်ကြီးပြီးတော့တက်နေတိတ်ပြီးတော့နှစ်ဆိုင်တဲ့အခါကျတော့ဒီပြဿနာကိုသူ့အနေနဲ့ဟိုမဖြေရှင်းနိုင်တဲ့အနေအထားမျိုးသူသွားတွေးလိုက်ပုံရပါတယ်အဲ့ဒီအခါကျတော့ဒီတက်မတော်အနေနဲ့လည်းပေါ့နော်ဒီမဖြေရှင်းနိုင်တဲ့အပေါ်မှာဝေမခံခြင်းတော့ဝေခံလို့ရှိရင်သူ့အနေနဲ့ကလာတက်မတော်မှာအားမရှိဘူးဆိုပြီးတော့เนาะအချက်ကွဲမှာသူကစိုးရိမ်နေတဲ့အတွက်ဒီကြေတနာကိုသူကဟိုအခုလိုဖုံးကွယ်ဖို့ကြိုးစားတာဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းဟာလာကိုကကိုကိုပြီးတော့ရှင်းနိုင်တယ်ဆိုပြီးတော့เนาะဟိုတလွဲ့မာနာကောင်းပြီးတော့စီစီဆရာမပြေမဲ့လုံနေတဲ့အခါကျတော့ကိုအောင်သူကြီးကကပြောသလိုပဲကြေတနာကဒီတဘာဝတန်ကြောင့်တည်တာအပြင်အခုလိုမျိုးဒီစီမံခန့်ခွဲမှုเนาะညံဖြစ်နေတဲ့အတွက်ပေါ့เนาะစီမံခန့်ခွဲမှုဒါလန်းလွဲသွားတဲ့အတွက်ဟာနောက်ပိုင်းမှာလူတွေပိုတည်လာမှာကိုကျွန်တော်တို့စိုးရိမ်မနေထားမျိုးကိုရောက်နေပြီလို့ပဲကျွန်တော်သတိပေးချင်ပါတယ်
ဟုတ်ကဲ့ခင်ဗျာဒီမြန်မာနိုင်ငံရဲ့မုံတိုင်းတံကယ်ဆယ်ရေးလုပ်ငန်းတွေကိုတော့ဒီအာဆီယံအခြေတော်အာရှနိုင်ငံများအဖွဲ့နဲ့ကုလသမဂ္ဂတို့ကဥဆောင်ပြီးတော့လှုပ်ပေးနေတယ်ဆိုတော့စောစောပိုင်းပြီးခဲ့တဲ့တည်င်းနှစ်ပတ်သုံးပတ်ကနေစလို့ရှိရင်တော့အခြေအနေတွေကောင်းမွန်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ရတာပါပဲကဲအချိန်ကပြည့်သွားပြီဖြစ်တဲ့အတွက်ကြောင့်စကောပိုင်းကိုတော့ကျွန်တော်ဒီမှာပဲကျန်နာရပါတော့မယ်အခုလိုပါဝင်ဆွေးနွေးပေးကြတဲ့အတွက်ကြောင့်နော်ဝေးနိုင်ငံအခြေစိုက်ရန်ကုန်တိုင်းခရမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်သွင်းနဲ့ထိုင်းနိုင်ငံအခြေစိုက်မြမအေးလိလာသူတွေဖြစ်ကြတဲ့ဥအောင်သူငိမ့်နဲ့ဥဝင်းမင်းတို့ကိုလည်းကျေးဇူးတင်ရှိကြောင်းပြောကြားပါရစေခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ